မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်ရင်းတဲ့ဒုံးကျည်အစီအစဉ်အတွက်ငွေကြေးသုံးစွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ငွေဒေါ်လာ10,000ရရှိနေတာကိုပိတ်ဆို့မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြဲဆုံးအတည်ပြုနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကလှုံ့ဆော်နေပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပစ်ဒုံးကျည်တွေပြစ်လွတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးအရေးယူတန်းခတ်မှုကိုတိုးမြင့်မှုလုပ်တာပါ။အခုဆိုရင်မြောက်ကိုရီးယားနိုင်ငံဟာအမေရိကန်ပြည်မကြီးနဲ့ဥရောပဒေသအများစုကိုရောက်တဲ့ဒုံးကျည်တီထွင်နိုင်သွားတဲ့ပုံရှိကောင်းရှိနေပါတယ်။အမေရိကန်ပြည်အောင်စုနဲ့တရုတ်ကြားမှာသတင်းပတ်ပေါင်းများစွာညှိနှိုင်းခဲ့ကြရပြီးတဲ့နောက်မှာတော့ဒေသစံတော်ချုပ်စနေနေ့ညနေ3:00မှာလုံခြုံရေးကောင်စီကမဲခွဲဆုံးဖြတ်ဖို့သတ်မှတ်ထားပြီးတော့အမေရိကန်ကမူကြမ်းရေးတဲ့ဒီဆုံးဖြတ်ချက်အပေါ်မှာလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံလုံးတရားဆွေးနွေးထားကြပြီးဖြစ်ပါတယ်။လုံခြုံရေးကောင်စီတန်ရာရှိတဦးရဲ့ပြောဆိုချက်အရဒီဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုပြီးတော့အကောင့်ထဲပေါ်ရဲဆိုရင်မြောက်ကိုရီးယားအစိုးရရဲ့တစ်နှစ်ကိုဒေါ်လာတန်း3,000ဘူးပြည်ပတင်ပို့မှုကိုပိတ်လိုက်နိုင်တော့မှာဖြစ်ပါတယ်။ဒီကုလဆုံးဖြတ်ချက်ထဲမှာအဓိကကဏ္ဍ၄ခုကိုပြစ်မှတ်ထားပြီးတော့ကြောက်မီသွေးတန်ပြီးတော့တန်တက်တူရိုင်းခဲနဲ့ခဲတက်တူရိုင်းပင်လယ်စာတင်ပို့မှုတို့ဖြစ်ပါတယ်။မနစ်ကမလနဲ့နိုဝင်ဘာလတော့မှစပြီးတော့အကျုံးဝင်တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်နှစ်ခုမှာတော့မြောက်ကိုရီးယားရဲ့တခုထီးသောအဓိကပို့ကုန်ဖြစ်တဲ့ကြောင်မီးသွေးတင်ပို့မှုကိုကန့်သတ်ခဲ့တာပါ။အခုဆုံးဖြတ်ချက်အတက်မှာတော့အဲ့လိုမျိုးကန့်သတ်တာမျိုးမဟုတ်ဘဲနဲ့လုံးဝခွင့်မပြုတော့တာဖြစ်လို့မြောက်ကိုရီးယားကြောင်မီးသွေးတင်ပို့မှုအလုံးရပ်တန့်သွားမှာဖြစ်တယ်လို့လုံခြုံရေးကောင်စီတန်ရာရှိကပြောပါရင်အဲ့လိုလို့ရင်မြောက်ကိုရီးယားရဲ့ပြည်ပတင်ပို့မှုဝင်ငွေတစ်နှစ်ကိုဒေါ်လာတန်400ချက်ချင်းရောကျသွားမှာဖြစ်ပါရင်တန်နဲ့တန်တက်တူရိုင်းကိုလည်းလုံးဝပိတ်ပင်မှာဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ဒီနှစ်ဝင်ငွေကိုဒေါ်လာ250တန်တန်းလောက်ရောကျသွားစေပါလိမ့်မယ်။ခဲနဲ့ခဲတက်တူရိုင်းတင်ပို့မှုကနေဒေါ်လာ113တန်းနဲ့ပင်လယ်ဆောင်ကနေပြီးတော့ဒေါ်လာတန်ပေါင်း300လောက်ဒီနှစ်အတွင်းမှာရောကျသွားနိုင်ပါရှင့်။